ရုရှားရဲ့ကျူးကျော်မှုအတွင်းယူကရိန်းရဲ့စီးပွားရေးကိုဆက်လက်လဲပတ်နိုင်ဖို့အတွက်အစိုးရကတက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းနိုင်ငံဗန္ဒါကတော့အလင်းအမြန်ရော့ချလာနေတာပါ။မတ်လ10ရက်နေ့မှာတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချင်းငွေအတည်ပြုပေးပါတယ်။ဒါပေမဲ့လည်းဒီငွေကလည်းတရှိခံမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောကြပါတယ်။အော်ဆာနာဘီဒရာတင်ကိုရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုသတင်းသုံးပတ်ထဲကိုရောက်လာပြီးမဲ့လုံထုံးလုံနီပြုပြင်ပြောင်းလဲရမှုတွေအများအပြားရှိတဲ့အကြာကပဲဘန်တွေအလွှဲပြောင်းတွေအပါအဝင်နိုင်ငံရဲ့စီးပွားရေးကဆက်ပြီးလဲပတ်နေပါတယ်။အယ်လီနာရီဘာကိုဘာဟာနိုင်ငံတကာဘန်ဒါရေးအင်စတီကျူကဖြစ်ပါတယ
်။ I would like to applaud Ukrainian authorities.
အခုချိန်ထိအခြေအနေကိုစီမံခန့်ခွဲထားနိုင်တဲ့ယူကရိန်းအနာပိုင်တွေရဲ့ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်မှုကိုချီးကျူးပါတယ်။ဘဘဘဟာတိတ်ပြီးထိထိရောက်ရောက်လုပ်ငန်းလှုပ်ဆောင်နေတယ်ဆိုတော့ကိုတိထားပါတယ
်ဆက်ပြီးလဲပတ်နိုင်ရည်အတွက်ယူကရိန်းအမျိုးသားဗန်အနေနဲ့အမေရိကန်ဒေါ်လာတန်630လောက်နဲ့ညီမျှတဲ့ယူကရိန်းဟာဖ်နီယာ19ဘီလီယံလောက်နိုင်ငံဘတ်ဂျက်ထဲကိုထည့်ပေးထားရပါတယ်နိုင်ငံခြားငွေကြေးအလွှဲပြောင်းတွေကိုလည်းကန့်သတ်ထားပြီးငွေကြေးတည်ငြိမ်မှုကိုထိန်းထားရည်အတွက်ငွေလဲနှုန်းကိုလည်းစီမံခန့်ခွဲနေပါတယ်ဘန်ရဲ့ဖောက်သည်တွေကိုလည်းအကျွေးဆက်ဖို့ကင်းလွတ်ကာလတခုသတ်မှတ်ပေးထားတဲ့အကြောင်းယူကရိန်းအမျိုးသားဗန်ကောင်စီကအိုလက်စကာတာပီထရာကပြောပါတယ
်ငွေထုတ်တာကိုကန့်သတ်ထားပါတယ်လက်တွေ့မှာမြို့ကြီးတွေမှာစည်ရေးဆောင်ရွက်မှုတွေရှိနေတာကြောင့် ATM တွေရဲ့လက်သလုံးငွေထည့်ပေးဖို့ကတိတ်ပြီးအနေရများနေပါတယ
်ဒါပေမဲ့လည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကတော့အလုပ်ဖြစ်အောင်ဆက်လုပ်နေကြပါတယ်ယူကရိန်းဗန်များအသင်းကဂါလီနာခီလိုကအခုလိုပြောပါတယ
်
ငွေလွှားသူတိုင်းငွေထုတ်နိုင်ပါတယ်နှစ်ဦးနှစ်ဖက်အဆင်ပြေစေမဲ့ဖြည့်ရှင်းနှစ်တည့်ရှိပါတယ်လက်လီရောင်းချသူတွေကအခုဆိုရင် ATM တွေလိုလုပ်နေကြပြီးငွေရှင်းကောင်တာမှာငွေထုတ်နိုင်ပါတယ်ဒီလိုလောက်တာကြောင့်ငွေကြေးလွှဲပြောင်းတည်ဆောင်ရမယ့်အရေးနဲ့အသက်အန္တရာယ်ကိုပါရှောင်လွှဲနိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့လို့လဲစီးပွားရေးအများအပြားမလဲပတ်နိုင်တာကြောင့်ငွေကြေးကုန်ကျမှုကတိတ်ပြီးတော့မြန်ဆန်နေပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချေဖို့မတ်လ10ရက်နေ့မှာအတည်ပြုလိုက်ပေမဲ့လဲဒီပမာဏကမလုံလောက်နိုင်ပါဘူး။နိုင်ငံတကာဘန်ဒါရေးအင်စတီကျူကအဲလီနာရီဘာကိုဘာကအခုလိုပြောပါတယ်။
My concern is that the loans
လက်ရှိဆွေးနွေးထားတဲ့ချင်းငွေတွေကတစ်နှစ်လုံးစာမထောက်ပံ့နိုင်ပဲတစ်လစာအတွက်လောက်ပဲဖြစ်နေမှာကိုစိုးရင်ပါတယ်လိုအပ်ချက်ကတိတ်ပြီးများလာပါမယ
်ကျူးကျော်စစ်ချောင်းနိုင်ငံရဲ့ကုန်စည်ထုတ်လုပ်မှုစွမ်းရည်ကိုပျက်စီးစေပြီးအကျိုးအမြတ်ကိုထိခိုက်နစ်နာစေမယ်လို့လဲရီဘာကိုဘာကပြောပါတယ်တစ်ချိန်နဲ့မှာပဲကျူးကျော်စစ်အတွင်းအစိုးရအနေနဲ့ငွေကြေးသုံးဆွဲရမှုကပိုများလာပါမယ်ဒါပေမဲ့လည်းယူကရိန်းဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲဟောင်းအိုလက်ချူရီကတော့ယူကရိန်းအနေနဲ့နောက်ထပ်ရန်ပုံငွေရနိုင်တယ်လို့ပြောပါတယ်။အလူရှင်တွေထံကဗန္ဒာရေးထောက်ပံ့မှုပိုရဖို့လဲယူကရိန်းအမျိုးသားဗန်ကမျှော်လင့်ထားတာပါ။ယူကရိန်းအမျိုးသားဗန်ကောက်စီကအိုလက်ဆန်ပီထရာကအခုလိုပြောပါတယ်။
အမျိုးသားဗန်ရဲ့ခန့်မှန်းချက်အရနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံတွေစီကနေမကြခင်ကာလအတွင်းမှာဒေါ်လာ15ဘီလီယံလောက်ဗန်ဒါရေးအထောက်ပံ့အနေနဲ့ရမယ်လို့ခန့်မှန်းထားပါဗျ။အခုဆိုရင်တကဘာလုံးကယူကရိန်းကိုထောက်ခံနေကြတာပါ
။ယူကရိန်းရဲ့စီးပွားရေးကိုစီးရစ်အခြေအနေအရအလျင်မြန်ပြုတ်ပြင်ပြောင်းလဲထားပါဗျ။ဒါပေမဲ့လည်းအစိုးရရဲ့ဗန်ဒါရေးအဖွဲ့အစည်းတွေကအခြေအနေနဲ့လက်ရောညီတွေဖြစ်ပေမဲ့လို့လဲကျွေးမြီကင်းရှင်ရေးအတွက်ကတော့နိုင်ငံတကာရဲ့အကူအညီလိုအပ်မှာဖြစ်ပါတယ်ရှင်။